ဆိုမာလီယာနိုင်ငံအနောက်တောင်ဘက်ကင်ညာနယ်စပ်သားမှာရှိတဲ့အာဖရိကသမဂ္ဂရဲ့စစ်အခြေစိုက်စခန်းကို El Shabaab စစ်သွေးကြော်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အာဖရိကသမဂ္ဂလုပ်ငန်းတွေတာဝန်ထမ်းဆောင်နေတဲ့ကင်ညာစစ်သားဒါဇင်နဲ့ချီတိုက်ဆုံရပါတယ်။ဂီရိုဒေသမှာရှိတဲ့ Erbil မြို့ကလေးမှာတောက်ကြံနေမနဲ့အစောပိုင်းအသေးခံဘုံဖောက်ခတ်မှုနဲ့စတင်ခဲ့တဲ့ဝင်ရောက်တိုက်ခိုက်မှုကနောက်ပိုင်းမှာတော့အခြေစိုက်စခန်းကကင်ညာတပ်သားတွေနဲ့ပစ်ခတ်မှုတွေဆက်လက်ပြီးဖြစ်ပွားခဲ့တာပါ။ကင်ညာတပ်တွေရဲ့အခြေစိုက်စခန်းသားရှိတဲ့ဆိုမာလီယာစစ်တပ်အခြေစိုက်စခန်းကို El Shabaab စစ်သွေးကြော်တွေတိုက်ခိုက်ခဲ့တယ်လို့ကင်ညာကာကွယ်ရေးတပ်သားတွေကကြေညာချက်ထုတ်ပြန်ပြောပါတယ်။စစ်သွေးကြော်တွေကစခန်းကိုဝင်ရောက်တိုက်ပြီးမယ်။ကင်ညာတပ်သားတွေကဆိုမာလီယာစစ်သားတွေရဲ့အကူအညီနဲ့ပြန်ပြီးခုခံနိုင်ခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ El Shabaab တွေကဒီတိုက်ပွဲမှာကင်ညာတပ်သား60တေဆုံးတယ်လို့ပြောပေမဲ့ဂီရိုကလက်ထောက်အုပ်ချုပ်ရေးမှူးမိုဟာမက်ဟူစိန်အိုက်ဆက်ကတော့တေဆုံးခဲ့တဲ့ကင်ညာတပ်သား40တဲ့မနည်းရှိပြီးတချို့တပ်သားတွေကအခြေစိုက်စခန်းကနေထွက်ပြေးနိုင်ခဲ့တယ်လို့ပြောပါတယ်။ဒေသခံတွေကတော့ဒီမျိုးအနီးဝန်းကျင်ကို El Shabaab တွေထိန်းချုပ်ထားပြီးသူတို့ရဲ့အလံတွေလွှင့်ထားတယ်လို့ပြောပါတယ်။ဒါပြင်စစ်သွေးကြော်တွေဟာစစ်တပ်ရင်တွေပေါ်ကလက်နက်တွေကိုတင်ထားတယ်လို့လည်းဆိုပါတယ်။ဒီတိုက်ခိုက်မှုတွေကကုလသမဂ္ဂတွင်းမှုချုပ် Mr. Ban Ki-moon ကရှုံချလိုက်ပြီးဆိုမာလီယာအစိုးရနဲ့လူထုကပံ့ပိုးပေးနေတဲ့အမေဆောင်အဖွဲ့နဲ့အာဖရိကသမ္မတတို့နဲ့အတူလက်တွဲလှုပ်ဆောင်နေတဲ့ကုလသမဂ္ဂရည်တည်ချက်ကိုဒီတိုက်ခိုက်မှုကမှေးမြောင်မလုပ်နိုင်ဘူးလို့ပြောပါတယ်။အရှေ့ဘက်ဖွဲ့ကမနစ်ကစက်တင်ဘာမှာလဲအာဖရိကသမဂ္ဂအဆောက်အဦတွေကိုအလားတူတိုက်ခိုက်ခဲ့တယ်မို့ငင်းငင်းဒင်းတတဒါဇင်နဲ့ချီတေဆုံးခဲ့ရတာပါ။